ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွေသမားတွေရဲ့ဒုံးကျင်တဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်19ဦးသေဆုံးပြီး63ဦးထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းအစိုးရကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့လူဟန်စ်ဒေသကဇလနိုဖီးယားရွာကလေးကိုတပုန်တွေကပြင်မာထားတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုမှာတာဝန်ရှိသူတွေကိုတွေ့အောင်ရှာပြီးချေမွန်းပစ်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါတယ်။ယူကရိန်းစစ်သားတယောက်တိုင်းအတွက်တပုန်တပ်ဖွဲ့ဝင်100နဲ့ပေးစားရမယ်လို့လည်းသမ္မတကပြောပါတယ်။ဇွန်လကုန်ပိုင်းမှာယူကရိန်းအစိုးရကတစ်ဖက်သက်အဆိုပြုထားတဲ့အပြစ်ခတ်ရဆဲရေးတပ်တန်းကုန်သွားပြီးကလေးကတိုက်ပွဲတွေတွန်းမြင့်ဖြစ်ပေါ်လာနေတာပါ။အဲ့ဒီအချိန်ကစလို့တပုန်တပ်ဖွဲ့တွေရဲ့အဓိကကြတဲ့ Slovians မျိုးအပါအဝင်မျိုးအတော်များများကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်။ဒီတော့တွင်ရုရှားလိုလာတဲ့ခွဲထွေသမားတွေကသူတို့ဖမ်းဆီးထားတဲ့သူတွေကိုမရှုစိတ်စရာကောင်းလောက်တဲ့အထိနှိမ့်ဆက်ညှဉ်းပန်းနေတဲ့တပ်သည့်အထောက်အထားတွေရရှိထားတဲ့အကြောင်း Amnesty International နဲ့နိုင်ငံတကာလူချင်းချမ်းသာကွန်အဖွဲ့ကြီးကပြောပါတယ်။